အားလုံးပဲမင်္ဂလာပါ။တရားပြောရှင်တော်နေ့လီဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ဒီနေ့ဖော်ပြမယ့်အကြောင်းအရာကတော့ရှောင်လွဲလို့မရတဲ့လူ6မျိုးဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။အသက်ရှင်နေတဲ့ကာလပတ်လုံးရှောင်လွဲလို့မရနိုင်တဲ့လူ6မျိုးကိုဖော်ပြချင်ပါတယ်။ကိုယ်စိတ်ကိုဖြည့်သိမ့်ပြီးနားလည်မှုပေးနိုင်တာကလွယ်လို့ဒီလူတွေကနေရှောင်လွယ်လို့မရပါဘူးအဲ့ဒီလူတွေကတော့တကိုဘလောက်ပဲကောင်းအောင်လုပ်နေပါစေအပြစ်တင်တတ်တဲ့လူမျိုးဖြစ်ပါတယ်2ဘဒူးနဲ့မှပြဿနာမဖြစ်အောင်စူးစမ်းပြီးနေပါစေအထင်လွဲတတ်တဲ့လူမျိုးဖြစ်ပါတယ်3ကိုကသူ့ကိုအထင်ကြီးပေမဲ့သူကကိုယ့်ကိုအထင်မကြီးတတ်တဲ့သူမျိုးဖြစ်ပါတယ်။၄ကိုကသစုံတယောက်ပေါ်စေတနာထားဖို့ကြိုးစားပေမဲ့သူကလစ်လျူရှုပြီးနေတတ်တဲ့သူမျိုးဖြစ်ပါတယ်။၅ကိုယ့်ကိုသူကသဘောကျနစ်တတ်ပေမဲ့ကိုကသူ့ကိုလုံးဝမနစ်မြို့တဘောမကျမနစ်တတ်တဲ့သူမျိုးဖြစ်ပါတယ်။၆တချို့သူတွေကတော့ကြစိတ်ကောင်းရှိလိုက်တော့ကြအခုပဲမကောင်းလိုက်သူစိတ်ကိုခံမှန်းလို့မရပေမဲ့ကိုဟာအဲ့လိုလူတွေနဲ့ပတ်သက်နေရတဲ့သူမျိုးဖြစ်ပါတယ်ဒီအချက်တွေအားလုံးကမန်ကန်တဲ့သူပြီးပြည့်စုံတဲ့သူမရှိဘူးဆိုတာတင်ပေးနေတာဖြစ်ပါတယ်နောက်တစ်ခုကလူတိုင်းကိုတိတ်ပြီးဂရုစိုက်နေဖို့မလိုတလို့ကိုကိုမမှန်ကန်ကန်ရက်တည်နိုင်အောင်စူးစမ်းပြီးဘဒူးကိုမှမနာကျင်စေဘူးအန်ဒီရမဖြစ်စေဘူးစိတ်အနှောက်ရှက်မပေးဘူးဆိုတဲ့သူကအကောင်းဆုံးပဲဖြစ်ပါတယ်ဒီကြောင်းရလေးကိုစင်ချင်မိချင်းဖြင့်ဒီနေ့မပြည့်မစုံတဲ့လူကိုကူစားမဲ့အစားခြားရဖျားကိုကူစားခြင်းကတာ၍ကောင်းတယ်ဆိုတာကိုစင်ချင်မိပါတယ်138ခုမြောက်သောစာလံပိုက်ငယ်8ကနေ9မှာဖော်ပြထားတာကတော့ခြားရဖျား၌ခိုလုံချင်းသည်လူကိုကူစားခြင်းထက်တာ၍ကောင်း၏ခြားရဖျား၌ခိုလုံချင်းသည်မင်းကိုကူစားခြင်းထက်တာ၍ကောင်း၏ဒီအကြောင်းအရာလေးအဖြစ်ကျွန်မတို့ခိုလုံမှုမှန်ကန်နိုင်စေဖို့အတွက်အနည်းငယ်ဖော်ပြလိုက်ပါတယ်ဒါနာသူတယောက်စီတိုင်းပေါ်မှာဖျားသခင်တာ၍ကောင်းခြင်းမင်္ဂလာများတွန်းလောင်းပါစေအာမင်
Yeah.